ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံလုံခြုံရေးအဖွဲ့အစည်းနဲ့စစ်တပ်ကြားညှိနှိုင်းသဘောတူညီမှုအရစစ်တပ်ရဲ့စစ်ကြောင်းတွေကိုမင်းတပ်မြို့ကိုဖျက်ဆီးဖို့ခွင့်ပြုလိုက်ပါတယ်။တပ်တွေဆက်လက်ဖမ်းထားတဲ့ဒီဒေသခံကာကွယ်ရေးအဖွဲ့တွေကလူငယ်6ယောက်ပြန်လွတ်ရေးကိုလည်းဆက်လက်ညှိနှိုင်းနေကြဆဲဖြစ်ပါတယ်။ချင်းပြည်နယ်ဟာကားမြို့နယ်မှာတော့မေလ6ရက်နေ့ကကြာသပတေးနေ့ကဒီဖမ်းဆီးခံခဲ့ရတဲ့ရွာသား12ယောက်ထက်က10ယောက်ပြန်လွတ်လာပြီမဲ့2ယောက်တော့မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်။ခုလိုချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းပြည်နယ်မင်းတပ်မျိုးဘက်မှာနာကဆစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာဒီနေ့တော့စစ်တပ်ရင်နန်းတွေကိုဒေသခံတွေကမင်းတပ်မျိုးကိုဖျက်ကျော်ခွင့်ပေးလိုက်ပါတယ်။တပ်ကဖမ်းဆီးထားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေကိုပြန်လုပေးရပါဝင်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးညှိနှိုင်းနေကြတာမှာအခုလိုတပ်တွေဖြတ်သွားခွင့်ပြုဖို့သဘောတူခဲ့တာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်လူကပြောပါတယ်
။ဒီနေ့တပ်သားကမင်းတပ်မျိုးကိုဖြတ်သွားတယ်။ဒီနေ့ဖြတ်သွားတယ်လို့ပြောတာပဲသူကအဲမင်းတပ်ကျသွားပြီ။ဒီကာကွယ်ရေးတပ်တွေတက်ကတော့ဒါစောင့်ကြည့်တာပေါ့။သူတို့သဘောတူထားတဲ့အချက်တွေနဲ့ညီညီကြည့်နေတာ
ဆက်လက်ဖမ်းဆီးခံထားရတဲ့လူငယ်တွေပြန်လွတ်လာရေးအခုလိုညှိနှိုင်းခဲ့တာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။
ကျမလည်းလာသေးဘူးအားလုံးက6ရက်သူတို့ကိုဆက်ချတိုက်ခွင့်ပြုပြီးမှကျန်ထပ်ပြီးမယ်ပြည်ဆက်လက်ပြန်ကြည့်မယ်ဆိုပြီးတော့ပြန်ဆင်းရကြမယ်အဲ့လိုမျိုး
ချင်းမင်းတဲ့ကမင်းတပ်ဟာခါနဲ့မတူပြီမြို့တွေမှာစစ်အာဏာသိမ်းမှုစန့်ကျင်နေကြတဲ့ဒေသခံတွေကကိုယ်တည်တခုခံကာကွယ်နိုင်ဖို့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တာပါတဖက်ကလည်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။မေလ6ရက်နေ့ကဟာခါမြို့နားကနေရလုံကျေးရွာမှာစစ်တပ်ကရွာသားစနရကိုဖမ်းဆီးသွားတယ်လို့သူတို့ပိုင်တဲ့ငွေကြေးတွေပါတင်စီသွားတယ်လို့ဟာခါမြို့ခံတို့ကပြောပါတယ်
။မမေရမမက်ကပြောဟုတ်။ဖမ်းခံရတဲ့အကြောင်းတော့မသိဘူး။သူတို့မေးစရာရှိလို့ဆိုမှဟာခါမြို့တဖက်ကရပ်ကွက်ကလူတွေဖမ်းသွားပါတော့။အလုံးပေါင်းက12ယောက်လောက်ရှိတယ်။အလုံးပေါင်း12ယောက်ဖမ်းခံရပြီးတော့မနေ့ည10ယောက်ပြန်ဖြစ်တယ်ဗျ။ကျွန်တော်2ယောက်ကတည်းမဖြစ်သေးဘူးပေါ့နော်။မေးစရာကြံပြီးရယ်ဆိုတော့ first ဘုံမစပီပီပေါ့အဆန်ဆက်ကြင်းရယ်ပြီးတော့ချင်းဝက် website ဒီကဝတ်ဆောင်ထည့်ထားတဲ့တက်တာ၃လုံးရယ်အဆန်ဆက်ကြင်းရယ်ပါကြက
ြလက်ရှိဟာကားမြို့မှာဖမ်းခံထားရလို့60ကျော်ရှိနေပြီတမတော်ပြူကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ကနဲ့အမှုဖွဲ့ခံရသူတွေအများပြားရှိနေပါတယ်ဒီဖမ်းဆီးခံရသူတွေကိုမေလ2ရက်နေ့နောက်ဆုံးသားပြန်လှုပ်ပေးဖို့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့မလှုပ်ပေးတဲ့အတွက်မေလ2ရက်နေ့ကနေ4ရက်နေ့ထိဟာကားမြို့တွင်မြန်မာတပ်ကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့က3ရက်ဆက်တိုက်ပြစ်ခတ်တိုက်ခတ်ခဲ့တာပါဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဘက်က9ဦးကြာဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ချင်းဒေသကာကွယ်ရေးတပ် CDF ကထုတ်ပြန်ခဲ့ပေမဲ့ VOA အနေနဲ့သိချာတည်မပြုနိုင်သေးပါဘူးအလားတူမတူပြီမြို့မှာလဲဧပြီလဆန်းကနေမေလသိစစ်အာဏာရှင်စန့်ကျင်ရေးသပိတ်မောက်ဆန္ဒပြလို့ကြောင်းတန်းလူငယ်တွေနဲ့ပရဟိတဝန်ထမ်း9ဦးဖမ်းဆီးခံထားရပါတယ်။သူတို့တွေကိုဒီနေ့9ရက်နေ့မှာတရားရုံးတင်ဖို့ရှိတယ်ဆိုပေမဲ့မတင်ဖြစ်သေးဘူးလို့မြို့ခံလူကပြောပါတယ်
။အခုလိုလိုတင်ဖို့9ရက်လာပို့ပါလေကြောင်းသားရဒီနေ့ဟိုရုံးချင်းရှိရခုကမလုပ်ဖြစ်တာလားမသိတရားစီရင်ရခီးနေတယ်လို့ပြောတယ်သူတို့ပြောတာ905ခါချင်းလို့ပြော
မတူပြီမြို့မိမြို့ဖတွေနဲ့ပါရာရေးကောင်းဆောင်တွေကဖန်စီခံတက်ကြလို့ကြောင်းသားတွေပြန်လဲလွတ်မြောက်လာဖို့အတွက်မြို့နယ်အဆင့်ထိစာတင်တောင်းဆိုမှုတွေရှိနေပေမဲ့လွတ်မလာကြသေးပါဘူးစစ်တပ်ကနေအယတားဆိုးရလက်ကအာဏာသိမ်းယူခဲ့တဲ့ပုံမှာချင်းမြင့်နယ်ဘက်မှာပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးအစိုးရပြည်မင်းတပ်နဲ့ဟာကားမြို့တွေမှာလက်နက်ကန်စန့်ကျင်ခုခံတော်လှန်လာတဲ့အထိဖြစ်လာတာဖြစ်ပါတယ်ခင်ဗျာ